ီးရီးယားနိုင်ငံမှာဓာတုလက်နဲ့တုံတက်ခတ်ခဲ့ရလို့တံတရားရှိနေတဲ့ဒူးမမြို့အခြေအနေကိုထောက်လှမ်းဖို့သွားတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့ကိုပြစ်ခတ်ခံခဲ့ရကြောင်းနှီးဆက်သူတွေက VOA ကိုပြောပါတယ်အဖွဲ့ဝင်တွေထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ပဲဒမတ်စကတ်မြို့တော်ကိုပြန်လာခဲ့ကြတယ်လို့လည်းဆိုပါတယ်ဒီလဆမ်းပိုင်းတုန်းကလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာဓာတုလက်နဲ့အသုံးပြုခဲ့မှုရှိမရှိဆိုတာစုံစမ်းစစ်ဆေးမဲ့ဓာတုလက်နဲ့တားစီနိုင်ငံတကာအဖွဲ့ OPCW ကတော့ဒူးမမျိုးကိုဝင်ခွင့်ရဖို့စောင့်ဆိုင်နေရသေးပါနိုင်ငံတကာကကြွန့်ကျင်သူတွေအခင်းဖြစ်ရနေနေကိုရောက်မရောက်မနေ့တုန်းကလည်းရှုပ်ထွေးမှုတွေပေါ်ပေါက်ခဲ့ပါတယ် OPCW ရဲ့အချက်အလက်ရှာဖွေရေးအဖွဲ့ဟာဒူးမမျိုးကိုရောက်လာခဲ့ကြောင်းစီးရီးယားအစိုးရရုပ်မြင်သံကြားဌာနနဲ့တန်ခမောက်ဖြူအရေးပေါ်ကဲဆဲရေးအဖွဲ့တွေကမနေ့တုန်းကတီးခြားစီတီးပြုတ်ပြောဆိုခဲ့ကြတာပါဒါပေမဲ့လည်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရသူ Heather Nowot ကတော့အချက်အလက်ရှာဖွေရေးအဖွဲ့မြို့ရဲကိုမရောက်သေးဘူးလို့နားလည်ထားကြောင်းပြောဆိုခဲ့ပြီးမနေ့တုန်းကထွက်ပေါ်ခဲ့တဲ့သတင်းတွေကိုပယ်ချခဲ့ပါတယ်။ Syria နိုင်ငံကဓာတုလက်နက်ထုတ်လုပ်မှုနဲ့ဆက်နွယ်တဲ့နေရာတွေကိုပြစ်မှတ်ထားပြီး American, Britain နဲ့ပြင်သစ်နိုင်ငံတွေကမစ်ဆိုင်းဒုံးတွေနဲ့တိုက်ခိုက်ခဲ့တဲ့စနေနေ့မှပဲ OPCW အဖွဲ့ကစုံစမ်းစစ်ဆေးသူတွေရောက်လာခဲ့တာပါဒါပေမဲ့လည်းဒမတ်စကတ်မြို့တော်အနီးကဒူးမားမြို့မှာဒီလ9ရက်နေ့ကဓာတုအစိတ်ဓာတ်ငွေနဲ့တိုက်ခိုက်ခံခဲ့ရတယ်လို့တံတရားရှိနေတဲ့နေရာကိုတွားရောက်ဖို့စုံစမ်းစစ်ဆေးသူတွေကိုအစောပိုင်းမှာခွင့်မပြုခဲ့ပါဘူး။စုံစမ်းစစ်ဆေးသူတွေရဲ့လုပ်ငန်းတွေပုံမခက်ခဲအောင်ဒူးမားမြို့ကတိုက်ခိုက်မှုဖြစ်တဲ့နေရာကိုတွားရောက်စုံစမ်းမဲ့အဖွဲ့ကိုရုရှားကဟန့်တားဖို့ကြိုးစားနေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဆက်ဆွဲခဲ့တာပါ။